Welcome to the Voice of America in Burmese.
Torrance Bao Minglan Nigima, Tanita, Moban Pija Waila, Kna, View American Diana Towns, the Chow Kuni, Milasani, Chata, Rini, Nanigan, Seasonigo, Nimasan Roger, Nani, Chon, and Guani, Kona 90. Wasn't an easy Munogani, Lanumita, Sachau Saku, Nasang Aruani, Diet in Senivabi.
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဘရာဇီးသမ္မတကိုတာဝန်ကနေဆိုင်ငံပြီးတရားရုံးတင်စစ်ဆေးမဲ့အစိုးတရကိုထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်အချင်းပြတ်ချစားမှုတွေဟာအစွန်ရောက်ဝါရလိုပဲကမ္ဘာကြီးတွေအန်ဒီအကြီးတွေလို့အမေရိကန်နိုင်ငံခြားရေးဝ
းကြွားတွေနဲ့ဆက်ဆက်နေတာမို့အီရန်နိုင်ငံတည်ငြိမ်ရင်းနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
Ultimately we don't see insurgencies or terrorist activities on this scale.
Atlantic Council ကပြောခွင့်ရသူသူပြောဆိုသွားတာပါဒီအကြောင်းမကြခင်သတင်းတွေပြီးမှတင်ဆက်သွားပါမယ်။အဲ့ဒီနောက်မှာတော့ The Jordis အလို့ဆက်ယုံကအလို့သမားတွေနေပြည်တော်အထိတကြော့ပြန်ချီတက်ဆန္ဒပြနေကြပါတယ်။ရှမ်းပြည်နယ်ကတိုက်ပွဲတွေနဲ့ဒေသခံတွေထွက်ပြေးနေရတဲ့အခြေအနေကိုရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီကစိုးရိမ်နေကြပါတယ်။အဒီအကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခင်ဖြူထွေးတို့ကစီရင်ခံပါမယ်ခင်ဗျာ
။ပနိုင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချင်းနဲ့ဘရာဇီးသမ္မတဒမ်မာရူဆော့ဖ်ကိုတာဝန်ကနေဆိုင်ငံ့ပြီးတရားရုံးတင်စစ်ဆေးမဲ့ဆိုတဲ့အချက်ကိုထက်လွတ်တော်မှာဒီကနေ့စောပိုင်းမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။
Não 22. O parecer foi aprovado.
Nessa análise, a Teleton ma chetin sunwe ka bi naw ma be tai pi ma ban na ye lu ngwe pya ni da go ka mi si bo ne lu mu phu lon ye si sin ni twe na ngam mai ban ni ga ngwe chee ri go chin ga tong swae ka de lo su swae kan ni ya de tamara go yong tin si sin nai me so go thauk kan me 55 me kan kwe me 22 me ne a ti pyu ka da ba.တို့ရဲ့ဆုံးဖြတ်ချက်ကတော့ဒီကနေ့နောက်မိုင်းမှာသမရကိုတရားဝင်အကြောင်းကြားမှဖြစ်ပြီးရုံးတင်စစ်ဆေးမှုတွေနဲ့ရင်ဆိုင်ရတော့မှဖြစ်ပါတယ်။သူ့နေရာမှာတော့ဒုတိယသမရမက်ကက်တမာကယာယီသမရဖြစ်နေတာဝန်ယူမှာပါ။အာဂရီလိုက်စားမှုနဲ့ရုံးတင်စစ်ဆေးခံရမဲ့မဲခွဲဆုံးဖြတ်မှုမတိုင်ခင်မနေ့တုန်းကတော့အထက်လွှတ်တော်ရှေ့မှာသမရကိုထောက်ခံသူတွေနဲ့ရဲတွေကြားထိတက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ရဲတွေကိုမိဘအနေနဲ့ပြစ်ပေါက်ကြတဲ့သမရကိုထောက်ခံသူတွေကိုထိမ့်သိမ့်နိုင်မှုရဲတပ်ဖွဲ့ကငြိမ်းကောင်းရည်တွေတုံးခဲ့ကြတာပါ။သမရကိုထောက်ခံသူတွေနဲ့အင်အား6000လောက်ရှိတဲ့သမရကိုအေးအေးယူဖို့ထောက်ခံဆန္ဒပြသူတွေကြားထိတက်မတွေ့နိုင်အောင်လည်းနှစ်ဖက်ကြားမှာကာယံထားခဲ့ရပါတယ်။ငြိမ်းကောင်းရည်ရှုံမိကြတဲ့ဆန္ဒပြသူတချို့ကိုလည်းအေးပေါ်ကယ်ဆယ်ရေးသမားတွေကထမ်းစင်နဲ့တဲထုတ်ခဲ့ကြရပါတယ်။လူတစ်ယောက်ကိုလည်းစူပူချမ်းဖတ်မှုဖြစ်အောင်လှုံ့ဆော်မှုနဲ့ဖမ်းဆီးခဲ့တာပါ။တလတော်မှာအယုံကြည်မရှိအစိုးမတင်ခင်မှာပဲသမရကတင်သွင်းခဲ့တဲ့အယူခံကိုတော့တရားရုံးအကျိုးကပယ်ချခဲ့တဲ့အတွက်အစိုးကိုမဲခွဲဖို့လမ်းပွင့်သွားခဲ့တာလည်းဖြစ်ပါတယ်
။အကျဉ်းပြတ်ချစားမှုတွေဟာအစွန်းရောက်ဝါရလိုပဲကမ္ဘာကြီးကိုအကြီးအကျယ်ချင်းချောက်နေတဲ့ပြဿနာတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့လန်ဒန်မြို့မှာကျင်းပတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာထိပ်သီးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ကဘာတဝမ်းအာဂတိလိုက်စားမှုတွေဆူဆူဝါဖြစ်နေတာတွေ့ရတဲ့အပေါ်သူတိတ်ကိုတုံ့လုံးမိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကဘာကြီးမှာရင်ဆိုင်နေရတဲ့အကြမ်းဖက်အစွန်းရောက်တွေနောက်တခြားပြဿနာတွေလိုပဲအာဂတိလိုက်စားမှုကလည်းလူမှုအဖွဲ့အစည်းတစ်ခုလုံးကိုကျိုင်းမိတွေကိုဖျက်ဆီးပစ်နိုင်တဲ့အနေကြီးမားတဲ့ရန်သူတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။လူမှုအတန်းလွှာတီတီကအချင်းပြတ်ချစားမှုတွေကိုပေါ်ထုတ်တိုက်ဖျက်အပြစ်ပေးတာတွေလုပ်နိုင်ဖို့အတွက်ကဘာလုံးဆိုင်ရာလှုပ်ရှားမှုတစ်ခုပေါ်ပေါက်လာရေးရည်ရွယ်ပြီးတော့ဒီထိပ်သီးဆွေးနွေးပွဲကိုကျင်းပနေတာပါ။ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုလိုချမ်းသာကျွယ်ဝတဲ့နိုင်ငံကြီးတွေမှာအကြမ်းပြတ်ချစားမှုဆိုင်ရာကိုင်တွယ်လုံဆောင်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီထိပ်သီးဆွေးနွေးပွဲမှာမေးခွန်းထုတ်တာတွေရှိခဲ့ပါတယ်။လန်ဒန်မြို့မှာတရက်တာကျင်းပတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာထိပ်သီးဆွေးနွေးပွဲကိုတော့အာဖဂန်နစ္စတန်၊ကိုလံဘီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်ရှင
်။ IS အကြမ်းဖက်အုပ်စုရဲ့ဗန်ဒါရေးအရေးမြစ်တွေကိုဖျက်တောက်ဖို့ကြိုးပမ်းမှုတွေမှာတိုးတက်မှုရလကောင်းနေရှိနေပေမဲ့အင်အားချိနေတဲ့အထိတော့မလုံနိုင်သေးဘူးလို့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနအစိုးရအရာရှိသူကပြောဆိုလိုက်ပါတယ်။IS အစွန်းရောက်အဖွဲ့အနေနဲ့ဗန်ဒါရေးရာထိခိုက်မှုတွေရှိနေပြီးအများစုဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ပူးပေါင်းကြိုးလမ်းမှုကြိုးပမ်းမှုတွေရဲ့ရလဒ်ဖြစ်တဲ့အကြောင်းနောက်ထပ်ဗန်ဒါရေးဝန်ကြီးဒန်နီယယ်ကလစာကမနေ့တုန်းကပဲပြောဆိုလိုက်တာပါ IS အဖွဲ့အတွက်ခန့်မှန်းခြေတစ်နှစ်ကိုဒေါ်လာ3,500လောက်ဝန်ကိုရနေတဲ့ရေနံလုပ်ငန်းကိုဖျက်တောက်ရမှာအဓိကတိုးတက်မှုတွေရခဲ့တာဖြစ်ပါတယ်ဗန်ဒါရေးဝန်ကြီးဌာနရဲ့ အချမ်းဖက်ဝါရနဲ့ဗနိုင်းဆိုင်ရာထောက်လှမ်းရေးရုံးခွဲကတော့ IS အဖွဲ့ပေါ်လေကြောင်းထိုးစစ်တွေမောက်ကိုတင်ပို့မှုတွေကိုနှိမ်နင်းမှုတွေနဲ့ကမ္ဘာရေနံစည်းကြာဆင်းမှုတွေကြောင့်နှစ်စဉ်ဒေါ်လာတန်250လောက်ထိဝင်ငွေထက်ဝက်လောက်ယွန်းနေသွားတယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ရေနံလုပ်ငန်းနဲ့ပတ်သက်လို့အခြေခံအဆောက်အအုံတွေရောင်းချဖို့တုံ့လောင်ထားတဲ့နေရာတွေကိုအဆက်မပြတ်တက်ခတ်ခံရမှုတွေကြောင့် IS အဖွဲ့ဟာဖိအားပေးခံရတာကအထင်ရှားဖြစ်တယ်လို့လည်းအမည်မဖော်လိုသူအမေရိကန်ထောက်လှမ်းရေးရာရှိသူကပြောဆိုခဲ့ပါတယ်။လူဝင်အားအဖွဲ့ဝင်တည်ဆူဆောင်းမှုနဲ့လှုပ်ရှားနိုင်တဲ့နည်းမျိုးစတဲ့ပေပေါင်းဆောင်မှာ IS အစိုးရအဖွဲ့ဟာအင်အားအချိန်အဆအချိန်မှာရောက်ရှိနေတယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေက IS အဖွဲ့ရဲ့ဗန်ဒါရီအရေးမြစ်တွေကိုလေကြောင်းကပြစ်မှတ်ထားတက်ခတ်မှုတွေတိုးမြင့်လာရကစစ်သွေးကြွအုပ်စုရဲ့အရန်ငွေဟာဒေါ်လာတန်း300ကနေ800လောက်ထိဖြတ်တောက်ခံခဲ့ရတယ်လို့လည်းခန့်မှန်းထားပါတယ်။
အီရန်နိုင်ငံဘက်ဒတ်မြို့အတွင်းအထေကံဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း88ယောက်ထက်မနည်းသေဆုံးခဲ့ရတဲ့လူရက်ကိုသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနေသူတွေကပြောပေမဲ့လည်းအာရစစ်သွေးကြွတွေဟာတဖြည်းဖြည်းအင်အားချိနဲ့လာနေပြီလို့အမေရိကန်စစ်ဘက်ထိပ်တန်းဗိုလ်ချုပ်ကြီးဂယ်ရီဗိုစကီကပြောပါတယ်
As we've seen, as the enemy loses more and more terrain, they resort to some of these desperate acts.
Generally, how through ထိန်းချုပ်ထားတဲ့နည်းမျိုးတွေတစားတဲ့တစားပို့ပြီးလက်လွတ်ဆုံးရှုံးလာနေတာကြောင့်သွေးယူသွေးတန်းတဲ့အခုလိုအစံဖက်လို့ရက်တွေကိုလုံနေကြတာပါ။အခုတော့ဘက်တက်လုံချုံရေးတက်တွေကအခြေအနေကိုအသေးစားထိန်းချုပ်ထားနိုင်ပါပြီ။ထိခိုက်သေးဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းကြီးကွဲရပါတယ်လို့ပို့ချုပ် Gary Volsky ကပြောသွားတာပါ။နနက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမျိုးတွေကိုအီရက်တပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့ပြီးတိတိတသားအောင်မြင်မှုကြီးတွေရနေတယ်လို့လည်းသူကဒီအီရက်သတင်းထောက်တွေကိုဝါရှင်တန်မြို့အနီးကကာကွယ်ရေးဌာနမှပို့ထုတ်နေတုန်းကပြောဆိုသွားပါတယ်။အရက်စဖွဲ့ချင်းမိုးရေးလုပ်ငန်းတွေကိုအမေရိကန်တပ်ဖွဲ့တွေကအကူအညီပေးနေတာမှတိုက်ခိုက်ရေးနှီးဖြူဟာတွေပံ့ပိုးပေးနေတယ်လို့လည်းဗိုလ်ချုပ်ဗိုလ်စကီကပြောပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပြင်းနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American dollar တန်800တန်ဖိုးရှိတဲ့မစ်ဆိုင်းဒုံးလက်နက်ကာဝေးစနစ်တစ်ရပ်ကို Romanian နိုင်ငံတောင်ပိုင်းမှာစတင်တဲ့မှာဖြစ်တဲ့အတွက် Russian နိုင်ငံအတွက်ဒေါသထွက်เสียဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာ Russian နိုင်ငံရဲ့မဟာဗျူဟာမြောက်ကာဝေးစွမ်းရည်ကိုတံပြန်မှုရည်ရွယ်တဲ့အစီအစဉ်မဟုတ်တဲ့အကြောင်း American နဲ့မြောက် Atlantic စာချုပ်ဖွဲ့ NATO တို့ကရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့လည်း Romanian မြို့တော် Bucharest ကဗိုလ်ထုနေသတင်းစာရှင်းလင်းပွဲတွင် American လက်ထောက်နိုင်ငံကြီးအဝန်ကြီး Frank Rose ကပြောဆိုခဲ့တာပါ။American နဲ့ NATO ရဲ့ကာကွယ်ရေးအစီအစဉ်ဟာရုရှားနိုင်ငံကိုပြစ်မှတ်ထားပြီးမဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးစနစ်ပေါ်ချင်းချောက်မှုဖြစ်တဲ့အကြောင်းရုရှားအစိုးရကတတလဲလဲပြောဆိုခဲ့ပြီးပဲဒါတွေဟာမမှန်မှုလို့လည်းပြောဆိုသွားပါတယ်။ကာကွယ်ရေးအစီအစဉ်ဟာတာဝန်ပြည်ပဋိဌာန်းတုံးတွေကိုစံသတ်မှုတွေဖြန့်ကျက်ချထားမှုတွေလုပ်ဆောင်နေပြီးအကွာအဝေးနဲ့တိကျမှုအရေးသွေးပိုကောင်းလာနေတဲ့အီရန်နိုင်ငံရဲ့အန္တရာယ်ကိုကာကွယ်ဖို့ရည်ရွယ်လာတာဖြစ်တယ်လို့လည်းလက်ထောက်ဝန်ကြီးရော့စ်ကပြောဆိုခဲ့တာပါ။ရုရှားဒူမာလွှတ်တော်ရဲ့ကာကွယ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌရေတပ်ပူချုပ်ကြီးဗလာဒီမီယာကိုမိုယက်တော့ဖ်ကတော့ဒုံးလက်နက်ကာကွယ်ရေးအစီအစဉ်ဟာရုရှားအတွက်ချင်းချောက်မှုတရားဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။အစီအစဉ်ဟာရုရှားနိုင်ငံကိုတိုက်ရိုက်ပစ်မှတ်ထားတဲ့လုပ်ရဖြစ်တယ်လို့လည်းရုရှားပင်လယ်နက်ရေတပ်တော်ရဲ့တပ်မှုအောင်ဖြစ်တဲ့ကိုမိုယက်တော့ဖ်က Interfax သတင်းအေဂျင်စီကိုပြောဆိုခဲ့တာပါ။အမေရိကန်နည်းပညာနဲ့ဒုံးလက်နက်ကာကွယ်ရေးအစီအစဉ်တရားထားရှိသွားဖို့2010ပြည့်နှစ်မှာ NATO ကဆုံးဖြတ်ခဲ့ပြီးတဲ့နောက် Romanian နိုင်ငံ Devasalu အရက်မှာ2013ခုနှစ်ကစလို့စီမံကိန်းကိုစတင်ခဲ့တာပါစီမံကိန်းမှာတော့ဒုံးလက်နက်ကာကွယ်ရေးစခန်းတွေကို Romanian နိုင်ငံမှာဒါမှမဟုတ်ပိုလန်နိုင်ငံမှာပါတည်ဆောက်သွားမှာဖြစ်ပြီးစီမံကိန်းကို2020ပြည့်နှစ်နောက်ဆုံးထားတည်ဆောက်ပြီးစီးလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်
ဥရောပကိုလုံရင်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေအရေးကိုင်တွယ်နိုင်ဖို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလုံခြုံရေးရာဇဲဖြစ်တာနဲ့အမျှအဖွဲ့ဝင်နိုင်ငံတွေအကြားနေဆက်ထိန်းချုပ်မှုတွေကိုဥရောပကောင်စီကနောက်ထပ်6လဆက်လက်ခွင့်ပြုလိုက်ပါတယ်။ဒီကနေ့မှပဲချက်ချင်းစတင်အသက်ဝင်တဲ့ဒီဆုံးဖြတ်ချက်အရဩစတီးယား၊ဂျာမနီ၊ဒိန်းမတ်၊ဆွီဒင်နဲ့နော်ဝေးနိုင်ငံတွေအနေနဲ့သူတို့ရဲ့နေဆက်တွေကိုနောက်ထပ်6လဆက်လက်ထိန်းချုပ်ခွင့်ရပါတယ်။အခုလိုမျိုးစီဆက်လက်ထိန်းချုပ်ခွင့်ရတဲ့နိုင်ငံ9နိုင်ငံအနေနဲ့နေဆက်ထိန်းချုပ်မှုတွေကိုလိုအပ်တဲ့အချိန်မှသာတင့်တင့်လျောက်ပတ်စွာဆောင်ရွက်ခွင့်ရှိတဲ့တခြားအိမ်နီးချင်းနိုင်ငံတွေနဲ့အတူညှိနှိုင်းတိုင်ပင်ပြီးတော့လှုပ်ဆောင်သွားရမှာလည်းဖြစ်ပါတယ်။နေဆက်ထိန်းချုပ်မှုတွေဟာထိရောက်ဖို့လိုအပ်ပြီးဖြစ်ရအတိုင်းအတာဖြစ်ပွားမှုချိန်ရည်အချိန်နေရာစတာတွေပေါ်မှာမူတည်ပြီးတော့အရေးကြီးတဲ့ထိန်းချုပ်မှုတွေကိုတုံ့ပြန်ဖို့ပုံမှန်မဟုတ်တဲ့နည်းတွေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေနိုင်ငံတကာနိုင်ငံကနေတနိုင်ငံရွှေ့ပြောင်းသွားလာမှုတွေကြောင့်ဖြစ်ပေါ်လာတဲ့ပြည်တွင်းလုံခြုံရေးနဲ့အများပြည်သူဆိုင်ရာမူဝါဒတွေကိုကာကွယ်ဆောင်ရှောက်ဖို့ဆိုတဲ့လိုအပ်ချက်တွေပေါ်မူတည်ပြီးတော့တင်းကျပ်ဆောင်ရွက်သွားရမှာဖြစ်တယ်လို့ဥရောပကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ ဂျာမနီနိုင်ငံဟာရွှေ့ပြောင်းဝင်ရောက်သူတွေထောင်နဲ့ချီအလုံးဝင်းဝင်လာတဲ့ပြဿနာကိုကင်တွယ်ဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကမှတ်ပုံတင်စစ်ဆေးမှုတွေပြန်လည်လှုပ်ဆောင်ခဲ့တာပါတကယ်လို့အခုဥရောပကောင်စီရဲ့ဆုံးဖြတ်ချက်သာမကျခဲ့ရင်တော့အခုလိုထိန်းချုပ်လှုပ်ဆောင်မှုတွေကိုခွင့်ပြုထားတဲ့တရားဝင်ခွင့်ပြုချက်ဟာမနေ့ပြန်တောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်
ကဘာဘောကမြို့ကြီးပြည်ကြီးတွေမှာနေထိုင်နေကြသူတွေဟာကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ညဉ့်ညမ်းလေတွေကိုရှုရှိုက်နေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့အစီရင်ခံစာထုတ်ပြန်ရမှာထိတ်တန့်တာဝန်ရှိသူတူကပြောဆိုသွားပါတယ်
On average, the situation has deteriorated and increased the levels of air pollution by 8%.
ဒီအပြင်အခြေအနေအားပိုဆိုးလာနေပြီးလေထုညဉ့်ညမ်းမှုအဆင့်ဟာ800ခန့်လောက်တိုးလာနေတဲ့အကြောင်းနဲ့စုဆောင်ရရှိထားတဲ့အချက်လက်တွေအရမြို့ပြလူကြီးရဲ့80ခန့်လောက်ဟာဆိုရင်လေရောဂါဖြစ်နိုင်လောက်တဲ့အထိလေထုညဉ့်ညမ်းမှုအန္တရာယ်အလွန်အမင်းဆိုးဝါးလာနေတဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လူထုကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်မူဝါဒရေးဆိုင်ရာအကြီးအကဲမာရီယာနီယာကပြောဆိုထားတာဖြစ်ပါတယ်မြို့ပြဒေသမှာလေထုညဉ့်ညမ်းမှုဟာစိုးရင်စရာအဆင့်ကိုရောက်လာနေတယ်လို့လည်းသူကထပ်သွင်းပြောဆိုသွားပါတယ်။လူတွေရဲ့ကျန်းမာရေးကိုထိခိုက်နေတာကြောင့်လူထုကျန်းမာအသိပညာပေးမှုတွေလည်းပိုတိုးလာနေတယ်လို့မြို့ကြီးပြကြီးတွေမှာလေထုညဉ့်ညမ်းမှုအခြေအနေကိုတိုက်တာမှုတွေလည်းပုံပြီးရှိလာနေတာပါ။ဝင်ဝင်နှိမ့်ချတဲ့တိုင်းပြည်တွေနဲ့အလဲအလက်ဝင်ဝင်ရှိတဲ့နိုင်ငံတွေမှာတော့လေထုညဉ့်ညမ်းတဲ့အခြေအနေဟာပိုပြီးဆိုးရတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားတာပါ။ဒါပေမဲ့လည်းအာဖရိကတိုက်နိုင်ငံအများစုကမြို့ပြလေထုညဉ့်ညမ်းမှုနဲ့ပတ်သက်တဲ့အချက်လက်တွေကတော့များများဆဆမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီရင်ခံစာထဲမှာမှတ်ချက်ပေးဖော်ပြထားပါတယ်
။ဗြိတိန်နိုင်ငံသား2ယောက်နဲ့အမေရိကန်နိုင်ငံသား1ယောက်ဟာနီပေါ်လန်ပြ3ဦးနဲ့အတူကမ္ဘာ့အမြင့်ဆုံးအေဗရက်တောင်ထိပ်ကိုဒီကနေ့အရောက်တက်နိုင်ခဲ့တယ်လို့အစိုးရရရှိရေးကပြောပါရတယ်။ဒါဟာနှစ်နှစ်အတွင်းမှာနိုင်ငံသားတောင်တက်သမားတွေအေဗရက်တောင်ထိပ်ကိုပထမဆုံးအကြိမ်ရောက်ခဲ့တာပါ။အသက်52နှစ်အရွယ်ခန်တန်ကူးနဲ့အသက်36နှစ်အရွယ်ဒေးဗစ်လီယာနိုဂွန်ဇာလက်စ်တို့ဟာအမြင့်မီတာ 8,850 ရှိတဲ့တောင်ထိပ်ကိုဒီကနေ့မနေ့အစောပိုင်းမှာရောက်ရှိခဲ့တာဖြစ်ပြီးတော့အခုတော့တောင်အောက်ကိုပြန်ဆင်းလာနေကြပါပြီ။ဒီနေ့တောင်တက်ရသည့်အချိန်မီနီပေါ်နိုင်ငံဘက်ခြမ်းကနေအေဗရက်တောင်ကိုလာတက်ကြတဲ့နိုင်ငံသားတောင်တက်သမားတွေအတွက်တောင်တက်ရမှာသုံးတဲ့ကျိုးတွေကိုပြန်လည်ပြင်ဆင်တက်ဆင်ဖို့နီပေါ်နိုင်ငံကရှာပါမျိုးနယ်စုဝင်တောင်တက်သမား9ဦးအဖွဲ့ဟာလည်းပုံထုနေတုန်းကအေဗရက်တောင်ထိပ်ကိုရောက်ခဲ့ကြပါသေးတယ်။မြန်မာနိုင်ငံကတောင်တက်အဖွဲ့တစ်ခုဟာလည်းမေလ19ရက်နေ့မှာအေဗရက်တောင်ထိပ်ကိုအရောက်တက်ဖို့ပြင်ဆင်နေကြတာပါ။အေဗရက်တောင်ထိပ်မှာမြန်မာနိုင်ငံအလံစိုက်ထူနိုင်ဖို့နဲ့အေဗရက်တောင်တမိုင်းမှာမြန်မာနိုင်ငံရဲ့အမည်ရေးထိုးနိုင်ဖို့အတွက်ဒီမြန်မာတောင်တက်အဖွဲ့ဝင်3ဦးဟာမေလ15ရက်နေ့မှာတောင်ချီစခန်းကနေစတင်ထွက်ခွာမှာဖြစ်ပါတယ်။နေပေါ်နိုင်ငံမှာဒီပြီးခဲ့တဲ့နှစ်တုန်းကအင်အားပြင်းကနေလှုပ်ခဲ့လို့တောင်ချီစခန်းတစ်ခုမှာတောင်တက်သမား19ဦးသေဆုံးခဲ့ရတာကြောင့်မနစ်ကတောင်တက်ရာသီကိုပိတ်ပစ်ထားခဲ့ရတာပါရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူတွေတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီစီဇန်ကိုရေဒီယိုကသာမကပဲ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မိမြန်ကျဲသတင်းပေးပို့ချက်တွေကိုကြားရပါမယ်အရင်ဦးဆုံးနိုင်ငံကသတင်းလွှာတပုတ်နဲ့စတင်နေပါတယ်ဗိုလ်တူးနေကဒါဇင်နဲ့ချီတဲ့လူတွေတေဆုံးခဲ့ရတဲ့အီရတ်နိုင်ငံဘက်ဂရက်မြို့တော်မှာဘုံဖောက်ခွဲတိုက်ခိုက်မှုလိုမျိုးအဲစစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်နေတဲ့တပ်ဖြတ်မှုတွေရပ်သွားအောင်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းအီရတ်မှာသာမကတူရကီမှာပါပြည်တွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်အဲ့လိုကြိုးပမ်းမှုတွေကိုအနှောက်အယှက်ဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေကလည်းတိုးလာနေပါတယ်။အီရတ်သို့မဟုတ်တူရကီရဲ့ပြည်တွင်းနိုင်ငံရေးပေါ်အမေရိကန်ကဩဇာလွှမ်းမိုးနိုင်သလားအဲ့လိုဩဇာလွှမ်းမိုးဖို့လှုပ်တင်သလားဆိုတဲ့အပေါ်မှာတော့လေလာသူတွေကြားအမြင်မတူကွဲပြားနေကြပါတယ်။အမေရိကန်နိုင်ငံကြီးဌာနဆိုင်ရာ VOA သတင်းတော့ Pam Dawkins ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။ဘက်ဂရက်မြို့တော်မှာလူညုံရေးအခိုင်အမာချထားတဲ့ Green Zone တဲကိုရှီးယားဘာသာရေးကောင်းဆောင် Moktada El Sara ကိုထောက်ခံသူတွေအီဘီလာနှောင်းပိုင်းမှာအတင်းဝင်ရောက်ခဲ့ကြပါတယ်။အီရတ်နိုင်ငံသားအများပြားကအပြစ်တင်ပြောထားတဲ့ချစားတဲ့စနစ်ကိုနိုင်ငံရေးသမားတွေကပြုပြင်ပြောင်းလဲမှုမလုပ်နိုင်တဲ့အပေါ်မကြေမနက်ဖြစ်ကြတာပါဒီလိုမျိုးနိုင်ငံရေးဗျမ်းပရာအခြေအနေဟာ IS လို့အီရတ်ရဲ့ရန်သူတွေအတွက်ပဲအကျိုးဖြစ်စေမယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ကူဘီစ်ကကုလသမဂ္ဂလူညုံရေးကောင်စီကိုပြောပါတယ်တရားဝင်မှုရှိပြီးတုံ့ပြန်လှုံ့ဆော်နိုင်တဲ့အစိုးရမျိုးဖြစ်လာဖို့ကိစ္စဟာအီရတ်ရဲ့ရေရှည်တည်ငြိမ်မှုအတွက်အဓိကကြောက်ွယ်ရှိတယ်လို့လေလာသူတွေကပြောပါတယ်နူဆိုင်ဘာယူနစ်ဟာအတ္တလန်တစ်ကောင်စီကလေလာသုံးသပ်သူပါ
Ultimately, we don't see insurgencies or terrorist activities on this scale.
လူရဲလိုအပ်ချက်လိုလားချက်တွေကိုဖြည့်ဆည်းပေးနေတဲ့အစိုးရတွေရှိတဲ့တိုင်းပြည်တွေမှာပုံကန်တောင်းကျမ်းမှုဒါမှမဟုတ်ရင်အကြမ်းဖက်မှုတွေဒီလောက်ပမာဏနဲ့မတွေ့ရပါဘူး
အီရတ်ကနေ IS စစ်သွေးကြွတွေကိုတိုက်ထုတ်ပြေးရေးအမေရိကန်ဦးဆောင်တဲ့စီးရဲလုံဆောင်မှုတွေကနေထွက်လာတဲ့ရလဒ်တွေမှာအကန့်အသတ်ရှိနိုင်တယ်လို့လည်းနူဆိုင်ဘာယူနစ်ကပြောပါတယ်
We are not going to really tackle the root causes that are driving radicalization in Iraq.
ဒီစနားပြသူတွေထောက်ပြနေတာကိုတကယ်တမ်းမကင်တွယ်ပဲနဲ့တော့အီရတ်မှာဆွန်းရောက်ဝါရပြန့်နှံ့စေတဲ့အကြောင်းရင်းတွေကိုတကယ်တမ်းအဖြေရှင်းနိုင်မှာမဟုတ်ပါဘူး။အီရတ်အစိုးရဟာချစားတယ်၊လုံနိုင်စွာမရှိဘူး။တကယ်အခြေခံဝန်ဆောင်မှုတွေကိုတော့မှလုံမပေးနိုင်ဘူးလို့ထောက်ပြနေတာပါ။
တူရကီဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူရုတ်တရက်နှုတ်ထွက်သွားတာကအမေရိကန်အတွက်အဓိကမဟာမိတ်တဦးလက်လွတ်သွားစီပါတယ်။ဒီအပေါ်ကာနဂီနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကပယ်ရီကင်မက်ကအခုလိုသုံးသပ်ပါတယ်
I think complicates things insofar as Davutoglu was very well known in Washington.
Davutoglu ဟာအမေရိကန်ဆိုရကြားမှာတည်ထားပြီးသားဖြစ်တာနဲ့အမျှဒီကိစ္စကအတိုင်းအတာတစ်ခုထိရှုပ်ထွေးစေပါတယ်။သူဟာလွန်ခဲ့တဲ့နှစ်တွေအတွင်းတူရကီနိုင်ငံသားရေးမူဝါဒကိုပုံဖော်ချမှတ်ခဲ့သူပါ
။ဒါပေမဲ့လည်းတူရကီပြည်တွင်းနိုင်ငံရေးမှာအမေရိကန်အနေနဲ့ဩဇာမရှိသလောက်ပဲလို့ Perry Kemmet ကဆိုပါတယ်။ပြည်တွင်းနိုင်ငံရေးအရှိန်ပြင်းနေပြီမလဲ။ IS တိုက်ဖြတ်ရေးမှာတူရကီဟာခိုင်မာတဲ့မဟာမိတ်အဖြစ်ဆက်ရှိသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကတော့မျှော်လင့်ဆဲပါ။အမေရိကန်နိုင်ငံသားရေးဌာနသတင်းထုတ်ပြန်ရေးယူညွှန်ကြားရေးမှူး Elizabeth Trudeau ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းအခုလိုပြောထားပါတယ်။
Turkey is not blind to the threat that it faces on its own soil along its border. So
Nezat shao tu mie paw ma yin sain ni ya de chin chao mu ko Turkey ga ma ti da ma hou ba bu. Kaung kaung tadi pyu mi ba de.
Di na naingan sa lo ma American twe adika so yin che ga ro pyu twin naingan ye ma win swet de lu a mye ma khan ya aw lou yin a thaw ku pe nai mu chein nyi ya da be phit de lu leila tu ri ga byo ja ba de kamya.
အီရန်ဒူရကီအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းပြောပြသွားတာပါခုတော့မြန်မာပြည်တွင်းအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းစကိုင်းမြို့ဗရမားစစ်မှုဆုံးမြန်မာဗန်နီယာပလိုက်ဝုဒ်တစ်ချောတဲ့ဆက်ယုံကအလုထုတ်ခံရတာကြောင့်နေပြည်တော်အထိချီတက်လမ်းလျှောက်ပြီးသပိတ်မှောက်နေတဲ့အလုသမားတရာကျော်ဟာအလုသမားလူမှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းမှုကိုလက်ခံပြီးသပိတ်ကို၅ရက်ကြာရန်နာခဲ့ရာကအခုတော့သူရဲ့တောင်းဆိုချက်တွေပြည်လည်မှုမရှိတာကြောင့်မေလ12ရက်နေ့မှာပြန်လည်စတင်ပြီးတပိတ်မှောက်ခြိတက်တာတွေကိုပြုလုပ်နေကြပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာ
ပါ။သခိုင်းမျိုးတိချောတဲ့စေယုံကအလို့သမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလို့ရှင်နဲ့အလို့သမားဝန်ကြီးဌာနဘက်ကဖြေရှင်းပေးမှုမရှိဘူးဆိုတာဧပြီလ29ရက်နေ့ကနေစတင်ပြီးနေပြည်တော်ကသမရယုံကိုတွားရောက်ဖို့အတွက်စတင်ခြိတက်ခဲ့ကြပါတယ်။တပတ်ခန့်ကြာတဲ့အထိခြိတက်ခဲ့ပြီးမှတော့နေပြည်တော်မှာလုံသမားခေါင်းဆောင်တွေကိုလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါ။ညှိနှိုင်းမှု၅ရက်တာကာလအတွင်းတပိတ်ကိုယာယီရပ်နားထားပြီးလုံသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်။အခုအခါမှာတော့သူတို့ရဲ့တောင်းဆိုချက်တွေကိုကျေနပ်လောက်ဖွယ်ရမရရှိတဲ့အတွက်လုံသမားတွေဟာဆက်လက်ပြီးခြိတဲ့တပိတ်မှောက်တဲ့ခီးစဉ်ကိုပြန်လည်စတင်ခဲ့တာဖြစ်ကြောင်းလုံသမားခေါင်းဆောင်ကိုနှင်းအောင်ကပြောပြပါဗျာ။တ
ခြားမှမရပါဘူးခင်ဗျာ။ဟုတ်ကဲ့ကဲကျွန်တော်တို့အခုလက်ရှိခြေလမ်းကြောင်းနေပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့ချက်တွေဟိုမလာပိုင်း6ရက်နေရညီဆွေးနွေးပွဲနဲ့ညီငယ်ရလက်ကိုဝန်ကြီးဌာနအနေနဲ့ဘာမှကောင်းဆောင်ရပေးမှုရှိလို့ကျွန်တော်တို့လက်ရှိဒီနေ့ခြေလမ်းဆက်လက်ပြီးခြေလမ်းကြောင်းနေပါတယ်။ဒါကျွန်တော်တို့ကကျွန်တော်တို့တောင်းဆိုတာကအစ်ကျွန်တော်တို့ဒီဟိုရင်ချောကဲအလို့ရှင်ကိုအရေးယူပေးဖို့တောင်းတာချိုးပဲအလို့ရှင်ရေးယူပေးဖို့ပေါ့ဗျာ။အဲဒီအရင်ကရတဲ့မသူတွေနဲ့ဘာမှတော့ပြန်ခေါ်ဆတာလုံးဝမရှိဘူး။ဟုတ်ကဲ့ဟိုအချက်ကတုံးကြပါကျွန်တော်တို့ဂျာဂါလာနေနာကြီးဆိုပြီးတော့ကျွန်တော်တို့တောင်းတယ်။အဲဂျာဂါလာနေနာကြီးဆိုရမှလည်းသူကပေးမယ်လို့တော့ဗဇက်ကပြောတယ်ဘယ်လိုပေးမယ်ဘယ်လိုပုံစံနဲ့ပေးမယ်ဆိုတာသူကအချက်လုံးဝမရှိပါဘူး။နောက်တစ်ချက်ကအဲဒီလုပ်ငန်းဝင်လက်ရှိရှိသေးသောလုပ်ငန်းဝင်မှာလုပ်ပြန်လဲရရှိဖို့တောင်းဆိုတဲ့နေရာမှာလည်းဘယ်နေ့မှခန့်ပြီးမယ်ဘယ်လိုခန့်ပြီးမယ်ဘယ်ပုံစံနဲ့ခန့်ပြီးမယ်ဆိုတာသူလုံးဝတိကျတိကျတဲ့အချက်မရှိပါဘူး။အဲဟိုရတာဟိုအချက်ချက်ဦးတော့ဟိုငွေရှိရင်းဆက်ဆက်မှာခက်ပြီးမယ်လို့ပါဇက်ကတော့ပြောတယ်ဒါပေမဲ့တရားဝင်စာထုတ်ပြန်ခြင်းမရှိဘူ
း9ရက်ကြာတပိတ်ရန်နာထားပြီးတဲ့နောက်မှာတော့အလုတ်ယုံနဲ့အလုတ်သမားစစ်စေးရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးလက်မှတ်နဲ့ထုတ်ပြန်တဲ့စာတစောင်ကိုအလုတ်သမားတွေကိုလာရောက်ပြသခဲ့တာပါဒီထဲမှာတော့အလုတ်သမားတွေကိုလူမှုရေးရာကူညီဖြည့်ရှင်းပေးတဲ့အနေနဲ့ကွင်းစင်းညှိနှိုင်းရရှိမှုတွေကိုရေးသားထားတာပါဒီထဲမှာမြန်နိုးသူနဲ့ Great Wall စစ်ရုံတွေမှာအလုတ်သမားခန့်အပ်မှုတွေ၊သခိုင်းတိုင်းစီပင်မှာအလုတ်သမားခန့်အပ်မှုတွေနဲ့အမျိုးသား
အလုတ္တမ45နေရာနဲ့အမျိုးသမီးအလုတ္တမ17နေရာကိုခန့်အပ်နိုင်ရည်ပါဝင်တာပါဒီလိုအလုတ်ကန်ရရှိအောင်ဖြည့်ရှင်းပေးမှုတွေကိုအလုတ္တမဝန်ကြီးဌာနဘက်ကလှုပ်ဆောင်နေပေမဲ့အလုတ္တမတွေဘက်ကတော့နေရာဒေသကွာခြားမှုလက်ရှိသူတို့ရဲ့ပြဿနာကိုပြေလည်အောင်ဖြည့်ရှင်းပေးတာမျိုးတွေမဟုတ်တဲ့အတွက်အဆင်ပြေမှုမရှိဘူးဆိုပြီးပြောပါတယ
်သူတို့ကသူတို့56ယောက်ပြုပြလိုက်နေရာခြားထားမှုတို့အတွက်အခြားလုပ်ငန်းဌာနတွေမှာစီစဉ်ပေးပြီးလို့ပြောရတာအစားဆုံးမှုဆိုရမှာဟိုမို့လို့မြို့နယ်ပဲဒီလေပါနေတယ်ပုံမလင်းမြို့နယ်ဒီထဲမှာလည်းပါနေတယ
်အလို့သမားတွေဘက်ကတော့သူတို့ရဲ့တောင်းဆိုချက်တွေမျက်နှာချက်တွေကိုတင်ပြခဲ့တဲ့အခါမှာအလို့ထုတ်ပြစ်တာမျိုးတွေခံရတဲ့အပြင်ဖြည့်ရှင်းပေးဖို့အတွက်နှစ်လကြာတဲ့အထိစောင့်ဆိုင်းနေပေမဲ့ဖြည့်ရှင်းပေးမှုတွေမရခဲ့တာကြောင့်အခုလိုမျိုးချီတက်သပိတ်မှတ်မှုကိုစတင်ခဲ့ရတာလို့ဆိုပါတယ်အလို့ယုံနဲ့အလို့သမားဥပဒေစစ်ဆေးဦးစီးဌာနရဲ့ထုတ်ပြန်တဲ့စာအရမေလ10ရက်နေ့တုန်းကတော့စီပင်ဝင်းကြီးသခိုင်းတိုင်းကလွတ်တော်ကိုယ်စားလှယ်စက်မှုဆောင်ဥက္ကဋ္ဌမြို့နယ်ညှိနှိုင်းပြန်ပြေးဥက္ကဋ္ဌဆက်တဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတခြားအလို့ယုံတွေမှအလို့သမားတွေကိုခန့်အပ်နိုင်ရေးအတွက်နောက်ဆုံးညှိနှိုင်းဆွေးနွေးချက်အဖြစ်ဖော်ပြထားပါတယ်ဒီရက်လက်အခြေအနေတွေဟာအလို့သမားတွေတောင်းဆိုချက်မဟုတ်တဲ့အတွက်အလို့သမားတပိတ်ကိုဆက်လက်ချီတက်နေပြီးမေလ12ရက်နေ့မှာတော့ဝမ်တွင်းမြို့ကနေမိထီလာမြို့တိရောက်ရှိနေပြီဖြစ်ပါတယ်ရှင်
နရီပါတီဥဆောင်မှုနဲ့ပြည်내တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အသီးသီးရဲ့အခုချိန်အထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အသီးသီးအခုချိန်အထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအသီးသီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238255လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်စနေည VO ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတခါတော့ရှမ်းပြည်နယ်ကအခြေအနေကိုလည်းတင်ပြချင်ပါတယ်။ရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကနေမြန်မာနိုင်ငံမြောက်ပိုင်းအနောက်ပိုင်းအရှေ့မြောက်ပိုင်းဒေသတွေမှာလက်ရှိဖြစ်ပေါ်နေစေတိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲရပ်တန့်နိုင်ဖို့အစိုးရအနေနဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစေရေးကြေညာဖို့လိုသလိုလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့လည်းတိုက်ပွဲအတွင်းအရသာတွေအပေါ်ကျူးလွန်တဲ့လူရဲမျိုးကိုရှုံချကြောင်းအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာ NLD ဥဆောင်တဲ့အစိုးရသက်ပေါ်ပေါက်လာပေမဲ့လည်းတိုင်းဒေသတွေမှာတိုက်ပွဲဖြစ်ပွားနေတာများပြားနေသေးတယ်လို့ SSGAC ကရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လွင်ကအခုလိုပြောပါတယ်။
အိမ်မှာရှိနေတယ်၊အရှင်မှာရှိနေတယ်၊ရမ်းရမှာပြစ်စပွဲရှိအရာတွေဖြစ်ကုန်ဖြစ်တယ်။သူစဉ်ပိုင်းနာဒီကမှာဖြစ်တယ်၊ဝိလာနဲ့စပွဲကပူပြီးတော့ဖြစ်တာများပါပဲ
။ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေပေါ်ရပ်တန့်စေချင်တယ်လို့သူကဆိုပါတယ်။ SSGAC ကရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီဖွဲ့ထဲမှာ SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဦးလွယ်မောင်ဦးစည်းတဲ့စိန်ကျော့ပြည်သူ့ဆက်အဖွဲ့အစည်းနဲ့ဖွဲ့စည်းထားတာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်နိုင်ရေးအတွက်အစိုးရအနေနဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစဲရေးကိုကြီးညာဖို့လိုအပ်နေတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်နဲ့ SSGAC ရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့စိုင်းလိတ်ကအခုလိုပြောပါတယ
်။ပထမဆုံးအစိုးရအနေနဲ့သိတာကတော့တမလုံးနဲ့ညှိနှိုင်းပြီးတော့မှတပြည်လုံးနဲ့တက်ဆိုင်တဲ့အပြစ်ခတ်ရစဲရေးကိုကြီးညာစေခြင်းနဲ့တိုင်းဒေသအချင်းချင်းမှာဖြစ်တဲ့တိုက်ပွဲတွေအကုန်လုံးရပ်တန့်ပြီးတော့မှနိုင်ငံရေးသဘောဝိုင်းမှာရှုံ့ဆောင်လာနိုင်မှာမို့လို့ပေါ့နော်။အစိုးရနိုင်ကနိုင်ငံရေးကြေညာနိုင်ငံရေးနဲ့ပေါ်ဆောင်နေဖို့အတွက်ဒီလိုတိုင်းတာနဲ့အတိတ်ခက်ရစေကိုအရင်ဆုံးပြင်ညာစေခြင်းလေပြီးတော့မှ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေကိုလက်မှတ်မထိုးရသေးတဲ့အတွက်တော့လက်မှတ်ထိုးဖို့မလိုအပ်ဘူးလို့ယူဆနေတဲ့အဖွဲ့တွေကအကုန်လုံးခေါ်ပြီးတော့မှညှိနှိုင်းစေခြင်းလေ
လက်ရှိမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ AA ရခိုင်တပ်မတော် DNL တောင်းပလောင်မြူရာလူမျိုးရေးတပ်မတော်တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်တိုက်ပွဲဖြစ်ပွားရမှာအရသားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်အောင်လှုပ်ဆောင်နေတဲ့အပေါ်မှာကန့်ကွက်ရှုတ်ချကြောင်းဆိုင်းလိတ်ကခုလိုဆက်ပြောပါရစေ။
တိုက်ပွဲဖြစ်ပြီဆိုလို့ရှိရင်တော့ပထမဆုံးနေနာတာတော့ဒီလူလူပဲပေါ့နော်။ နိုင်ငံရေးခြေအနေကြောင့်ကိုယ့်ရဲ့စစ်ရေးနိုင်ငံရေးယုံကြည်ချက်ကြောင့်တိုက်ပွဲဖြစ်ကြတယ်ဆိုတော့စိတ်ကမဆန်းဘူး။ဒါပေမဲ့ဒီကခံပြည်သူလူထုတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကြီးခိုက်တဲ့အနေအထားမျိုးထိရောက်အောင်လုပ်တယ်ဆိုတော့လုပ်တဲ့လူလူပဲဖြစ်ဖြစ်အဖွဲ့ပဲဖြစ်ဖြစ်ဒါဟာစီရစုံမှုကျူးလွန်တဲ့အပိုင်းကိုထိအောင်စားပြီးပေါ့နော်။လုပ်တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်ကလုံးဝကိုပဲချုပ်ချပါတယ်။လုံးဝဆိုင်ကျင်ပါတယ်ခင်ဗျာ
။အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းဒေသနန်းခမ်းမြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာဆိုရင်တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC မြန်မာတပ်မတော်တို့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာဘူပန်ကျေးရွာနဲ့တော့ဆန်ကျေးရွာမီးလောင်ကျွမ်းမှုတွေဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကြောင်မဲမြို့နယ်နဲ့နန်းခမ်းမြို့နယ်ဒေသခံကျေးရွာသားတွေဟာစစ်ဘေးလွတ်ရာကြောင်မဲမြို့ပေါ်ဒီဘောမြို့ပေါ်နဲ့နန်းခမ်းမြို့နယ်မိုင်းဝီကျေးရွာဘက်မှာထွက်ပြေးကူလုံနေကြရပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်ရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေကလည်းအကူအညီတွေပေးဆောင်ခဲ့တယ်လို့လည်းဆိုင်းလိတ်ကအခုလိုပြောပါတယ်။
မွေးမူကြီးရောအုပ်စုပေါ်နော်ကိုပန်ကြီးရောမှာနှစ်သက်သက်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းရွာမီးရှို့ခါတယ်နောက်ရွာသားတွေတုံးပြောင်းနေတယ်စားမယ်တော့ဖြစ်နေဆိုတဲ့အခါကျတော့ကျွန်တော်နမ်ခမ်းဒေသခံ SNLB တွေအဆောင်ပြီးတော့မှအရှုံငွေနဲ့နောက်စားရေးခိုင်းပို့ပေးတာပေါ့နော်အဲ့ဒါပထမအရေးအနေနဲ့အိမ်30တော့ကူညီခဲ့တယ်နောက်သူတို့နဲ့ဦးရဲသွားတဲ့ SSP ဘက်ကတောင်းရှိပို့ကူရတယ်အိမ်20ထူခဲ့တယ်အဲ့နောက်ပိုင်းမှာကျွန်တော်ဌာနချုပ်ကနေပြီးတော့နောက်ထပ်300ရာသဘီပို့လိုက်တယ်ခင်ဗျာအဲ့ဒီကိုတခြားငကြားစုပါတီနောက်စာပေရင်းကြီးမှုအတင်းနဲ့လူမှုရေးတင်းနေလဲစက်တိုက်ဆိုလို့တွားရောက်ပြီးတော့မှန်ပိုးနေတာရှိပါတယ်ခင်ဗျာ
ရေကောင်ဝဲပြီးတက်လာတဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ပြစ်ခတ်တိုက်ခိုက်မှုရက်စရေးကြိုးပမ်းနေချိန်မှာတိုက်ပွဲတွေမဖြစ်သင့်တော့ဘူးလို့ SSGAC ခေါ်ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကနေမေလ17ရက်နေ့ရက်စွဲနဲ့ညင်ညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာငင်းချိုင်းရေးညီလာခံတွေကနေတစဉ်အမျိုးသားရင်ကြားစစ်ရေးနဲ့ငင်းချိုင်းရေးလုပ်ငန်းစဉ်အစ်အတိုင်းမှာပါဝင်သည့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆက်လက်ဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကနေပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီဝေဒနာနိုင်ကွင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီ9:00နာရီအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu Salon ကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9:00နာရီ10:00နာရီအထိ VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါကျမ်းမာရေးကန္တဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ24 25 30နဲ့50တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါလားခင်ဗျာ
။ပနိုင်ဆိုင်ဥပဒေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချင်းနဲ့ဘရာဇီးသမ္မတဓမ္မရူဆော့ကိုတာဝန်ကနေဆန့်ကပ်ပြီးတရားရုံးတင်စစ်ဆေးမဲ့ဆုတ်ချက်ကိုထက်လွတ်တော်မှာဒီကနေ့အစောပိုင်းမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။22နှစ်အရထက်လွတ်တော်မှာခြေတင်ဆွေးနွေးပြီးနောက်တိုင်းပြည်မှာဗန်နာရေးလုံခြုံရေးပြနေတာတွေကိုကာမိစေဖို့နဲ့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ဗန်နေကငွေကြေးတွေကိုချင်းငါသုံးဆွဲတယ်လို့ဆွဆွဲခံနေရတဲ့သမ္မတကိုရုံးတင်စစ်ဆေးနိုင်မဲ့အဆိုအပေါ်ထောက်ခံမဲ55မဲကန့်ကွက်မဲ22မဲနဲ့အတည်ပြုခဲ့တာပါ။ထက်လွတ်တော်မှာအယုံကြည်မရှိအဆိုမတင်ခင်မှာပဲသမ္မတကတင်သွင်းတဲ့အယူခံကိုတော့တရားရုံးကပယ်ချခဲ့တဲ့အတွက်လည်းအဆိုကိုမဲခွဲဖို့လမ်းပွင့်သွားခဲ့တာလည်းဖြစ်ပါတယ်။အချင်းပြတ်ချဆမှုတွေဟာအစွန်ရောက်ဝါရလိုပဲကဘာကြီးကိုအချင်းကြီးချင်းချင်းချောင်နေတဲ့ပြဿနာတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့လန်ဒန်မြို့မှာကျင်းပနေတဲ့အဂတိလိုက်စားမှုတက်ဖြစ်ရေးနိုင်ငံတကာထိပ်သီးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းအဂတိလိုက်စားမှုတွေစိုးစိုးဝါးဖြစ်ပေါ်နေတာတွေ့ရတဲ့အပေါ်မှာသူ့အနေနဲ့တုံ့လုံးမိတဲ့အကြောင်းလည်းဝန်ကြီးကယ်ရီကပြောဆိုသွားခဲ့တာပါ။ဥရောပတိုက်ကိုလုံရင်ဝင်ရောက်လာနေကြတဲ့ဒုက္ခသည်တွေအရေးကင်တွင်နိုင်မှုဥရောပသမ္မတဖွဲ့ဝင်နိုင်ငံတွေအားလုံးကြိုးပမ်းနေရဆဲဖြစ်တဲ့အချိန်မှာပဲဖွဲ့ဝင်နိုင်ငံတွေကြားနေဆက်ထိန်းချုပ်မှုတွေကိုဥရောပကောင်စီကနောက်ထပ်6လတည်တန်းတိုးကိုဆက်လက်ခွင့်ပြုလိုက်ပါတယ်ဒီကနေ့မှာပဲစတင်အသက်ဝင်တဲ့ဆုံးဖြတ်ချက်အရဩစတြေးလျဂျာမနီဒိန်းမတ်ဆွီဒင်နဲ့နော်ဝေးနိုင်ငံတွေအနေနဲ့သူတို့ရဲ့နေဆက်တွေကိုနောက်ထပ်6လအထိဆက်လက်ထိန်းချုပ်ခွင့်ရတော့မှာဖြစ်ပါတယ်IS အချမ်းပဲအုပ်စုရဲ့ဗန်နိုင်းအရေးမြစ်တွေကိုဖျက်တော့ဖို့ကြိုးပမ်းမှုတွေမှာတိုးတက်မှုရလကောင်းနေရှိပေမဲ့အင်အားချိနေတဲ့အထိမလုံနိုင်သေးဘူးလို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနအစိုးရရရှိသူကပြောလိုက်ပါတယ်။ IS အစွန်းရောက်ဖွဲ့အနေနဲ့ဗန်နိုင်းရထိခိုက်မှုတွေရှိနေတဲ့အကြောင်းလက်ထောက်ဗန်နိုင်းဝန်ကြီးဒန်နီယယ်ကလဆာကမနေ့တုန်းကပဲပြောလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nick Evenoff ဖြစ်ပါတယ်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ16.25ရုကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။နောက်ထပ်2:00ကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.